မင်္ဂလာပါရှင်2024ခုနှစ်ဇူလိုင်လ10ရက်လွတ်လပ်တဲ့အာရှတန် RFA ရဲ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမစမ်းမောအောင်ပါဒီနေ့ညအစီအစဉ်မှာနောက်ဆုံးရသတင်းလေးနဲ့တူလာရှုပ်တိုက်ပွဲတွင်အရပ်သားတွေထိခိုက်သေဆုံးမှုနဲ့တိုက်ပွဲနောက်ဆုံးအခြေအနေတွေကြောင်းထုတ်လွှင့်သွားမှာပါ။အခုရင်ဆုံးသတင်းတွေကိုတင်ပြပေးပါမယ်ရှင်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာနောက်ဆုံးကြံနေတဲ့စစ်ကောင်စီရဲ့အမှတ်9နယ်ကြားဆောင်ရဲတပ်ဖွဲ့ဖွဲ့နှခခ9တပ်စခန်းနဲ့အဲ့ဒီစခန်းရဲ့ကာကင်စခန်းတွေကိုရခိုင်တပ်တော်အေအေကအပြင်းထန်တိုက်ခိုက်နေတယ်လို့ဒေသခံတွေကဇူလိုင်လ10ရက်နေ့မှာပြောပါရတယ်။စစ်ကောင်စီတပ်ကတော့နှက်မြအတွင်းထိုင်ချထားတဲ့စစ်ရေရင်ကနေလက်နက်ကြီးပစ်ကူပေးနေတယ်လို့လေကြောင်းကနေလဲပုံကျဲတိုက်ခိုက်နေတယ်လို့ဆိုပါတယ်။အေကတော့မောင်တော်မြို့နယ်မောင်တော်ဘူးတီတောင်ကားလန်ကအမှတ်နဲ့နေကြဆောင်ရဲတပ်ဘွက်ခွဲနှခခနှစ်ကိုဇူလိုင်လ6ရက်နေ့မှာတိုက်ခိုက်သိမ်းယူနိုင်ခဲ့ပြီးကြံတက်စကန်တွေကိုထိုးစစ်ဆင်နေတယ်လို့ဇူလိုင်လ9ရက်နေ့မှာထုတ်ပြန်ပါတယ်။နှခခနှစ်စကန်သိမ်းတိုက်ပွဲမှာတော့စစ်ကောင်စီတပ်သားအလောင်း350ကျော်လက်နက်ကင်းရဲနဲ့စစ်အုံဆောင်အများပြားကိုသိမ်းဆည်းရမိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။မန္တလေးတိုင်းမတရားမျိုးနယ်ကဇူလိုင်လ6ရက်နေ့တိုက်ပွဲတွေတွင်စစ်ကောင်စီတပ်ရဲ့တန်ချက်ကရင်တစည်းကိုတိုက်ခိုက်ဖျက်ဆီးလိုက်နိုင်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကောက်ွေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါတယ်။ပြိုးလင်ခရိုင်ပကဖမတရားမျိုးနယ်ပကဖမတရားမျိုးနယ်တိုက်နယ်နှင့်ပကဖပြိုးလင်ခရိုင်အမှတ်1တပ်ဖွဲ့တို့ပူးပေါင်းပါဝင်တယ်လို့ NUG ကောက်ွေးဝန်ကြီးဌာနကပြောပါတယ်။ဇူလိုင်လ6ရက်နဲ့9ရက်နှစ်ရက်တာတိုက်ခိုက်မှုအတွင်းမှာတော့စစ်ကောင်စီတပ်သားတချို့ကိုလက်နက်6လက်နဲ့တူဖမ်းဆီးရမိတယ်လို့ဆိုပါရယ်ပြည်သူ့ကာကွယ်တပ်မတော်မန္တလေးကတော့မတရားမျိုးနယ်ထဲကစစ်ကောင်စီတပ်စခန်းပေါင်း25ခုကိုသိမ်းယူထားတယ်လို့ဇူလိုင်လ6ရက်နေ့မှာထုတ်ပြန်ထားပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကနက်ကနေစိတ်မာတင်ကျွန်းကိုကူတန်သွားလာနေတဲ့ဘင်္ဂလားဒေ့ရှ်ရေရင်တွေကိုပစ်ခတ်ခဲ့တာဟာသူတို့လက်ချက်မဟုတ်ပဲအေဖွဲ့ရဲ့လက်ချက်တာဖြစ်တယ်လို့စစ်ကောင်စီကဇူလိုင်လ9ရက်မနေ့ကထုတ်ပြန်ညင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကစီးပဋိပက္ခတွေဘင်္ဂလားဒေ့ရှ်ဘက်ကိုကူးစက်လာရင်လက်တော့ပြန်မယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့ကတတိပေးပြီးနောက်စစ်ကောင်စီတပ်ကအခုလိုထုတ်ပြန်လာတာပါ။ဇွန်လ9ရက်10ရက်17ရက်နေ့တွေမှာဘင်္ဂလားဒေ့ရှ်အစိုးရဝန်ထမ်းတွေကိုတင်ဆောင်လာတဲ့ကမ်းခြေစောက်ရည်ရင်နဲ့အရက်ပတ်လေတွေကိုအေကလက်နက်ငယ်နဲ့ပစ်ခတ်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။စစ်ကောင်စီအနေနဲ့နှစ်နိုင်ငံနယ်ခြားဒေသစီမံစည်းကမ်းတိုင်းလိုက်နာကျင့်သုံးနေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပရေးအတွက်ကြိုတင်ပြင်ဆင်စရာရှိတာတွေကိုအရင်ထက်အရှိန်အဟုန်မြင့်ပြီးအသင့်ပြင်အောင်စောင့်ရထားကြဖို့စစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကကော်မရှင်ဝန်ထမ်းတွေကိုဇူလိုင်လ9ရက်နေ့မှာတိုက်တွန်းပြောဆိုပါတယ်။နေပြည်တော်မှာပြုလုပ်ခဲ့ပြီးမြို့နယ်အစင်းကနေခရိုင်တိုင်းနဲ့ပြည်내အဆင့်ထိကော်မရှင်ဝန်ထမ်း900ကျော်တက်ရောက်တဲ့မဲစင်းစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့အလုံးယုံဆွေးနွေးပွဲမှာပြောခဲ့တာပါလွတ်တော်ရွေးကောက်ပွဲဆိုင်ရာဥပဒေနည်းဥပဒေတွေကိုထုတ်ပြန်နိုင်စောင့်ရနေတယ်လို့လည်းဆိုပါတယ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့စစ်ကောင်စီတူဥက္ကဋ္ဌဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကလည်းမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပနိုင်ရေးအတွက်တရုတ်စိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ကြောင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်ရှင်သတင်းတွေကိုတင်ဆက်ပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့မှာကိုကန်တက် MNDA နဲ့ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့ဒီနေ့ထိတိုက်ပွဲဆက်ပြင်းထန်နေပြီးဒေသခံ9000ခန့်ဟာဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။တိုက်ပွဲ6ရက်အတွင်းထိခိုက်သေဆုံးတဲ့ဒေသခံ15ဦးခန့်ရှိလာပြီလို့လည်းကုညီကယ်ဆယ်လုပ်ပေးနေသူတွေကပြောပါတယ်။ဒီအကြောင်းမထထအိမ်နာအောင်တင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့မှာဇူလိုင်လ10ရက်နေ့ဒီနေ့အထိတိုက်ပွဲဆက်ပြင်းထန်နေပြီးဒေသခံ15ယောက်ခန့်သေဆုံးခဲ့ပြီဖြစ်တယ်လို့ဒေသခံ9000ခန့်လည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့မြို့ကန်တွေနဲ့ကုညီကယ်ဆယ်ရေးလုပ်ပေးနေသူတွေကပြောပါရယ်ဇူလိုင်လ3ရက်နေ့ကတည်းကနန်တွန်းရွာ၊မန်ဟောင်းရွာ၊နမ်မဗေဒရွာနဲ့နောင်မွန်ရွာတွေမှာကိုကန်တက် MNDA ပူပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဆက်ဖြစ်ခဲ့တာလို့ဆိုပါရယ် လက်ရှိတိုက်ပွဲဆက်ဖြစ်နေပြီးတိုက်ပွဲ6ရက်အတွင်းဒေသခံ15ယောက်ခန့်သေဆုံးသွားပြီလို့လာရှုမြို့မှာကုညီကယ်ဆယ်ရေးလုပ်ပေးနေသူတယောက်က RFA ကိုပြောပါဗျာ။
အဲ့လာဟုတ်ကဲ့ပမာဏဟန်ဒီရကျွန်တော်တို့သိရတာတစ်သက်ပြမာရဲ့စံဒီကောင်းတော့ရှိရကအဲ့ရှော့တိုက်တုံးကြီးကြတာတစ်သက်တည်ရတဲ့ဟိုကြောင်းရေးရေးရေးခုံးရေးတကယ်လေးအဲ့ပေါ့ရှော့တိုက်တုံးကြီးဝါကြအဲ့ရေးဖြစ်တယ်ရှိလာတဲ့တလင်းနာကတော့ရှိတယ်အဲဒီတော့လာတော့ကုလဲတပတ်လာတော့ပြည့်နေရောဒီလိုက်နားလိုက်အဲ့လိုဖြစ်နေနားလိုက်ဆိုတော့သူတို့ဖြစ်တဲ့ကတော့ဘုံလုံးဆောင်တိုက်တာကပုံဆောင်များတော့တချို့လည်းဝေးပြေဆောင်များလို့ဒီနေ့
ဇူလိုင်လ9ရက်နေ့မနေ့ကလည်းရက်ွက်9ဘက်မှာလက်နက်ကြီးကြီးကြောက်ပောက်ခွဲတာကြောင့်ကိုရင်3မနဲ့ဒေသခံ2ယောက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ MNDA တပ်သိမ်းယူပြီးတဲ့နောက်ပြန်ဆုတ်ခဲ့ရတဲ့ခမာယာ900ခွန်ရက်ွက်9ကွက်တဲ့ဖြစ်တဲ့အလဲကုန်းဇွက်ရွာရွာ AD တဒါနာကခလာယာ68တနဲ့မန္တလေးဘက်အထက်နောင်မွန်ရွာတွေမှာလက်ရှိတိုက်ပွဲတွေဖြစ်နေတာလို့ဒေသခံတွေကပြောပါတယ်။ခမာယ900ခွန်ဘက်ကိုမနေ့ကလေချောင်းနဲ့လာပစ်တာကြောင့်ရက်ကွက်9နဲ့မန်အိုင်ရွာကဒေသခံတွေရောနေအိမ်တွေပါထိခိုက်မှုရှိတယ်လို့အမည်မဖော်လိုတဲ့လာရှုဒေသခံတယောက်က RFA ကိုပြောပါတယ်
တိုက်ပွဲကတော့အရန်ဟိုပြင်းထန်နေပါတော့မနေ့ည900ခွန်ကကျသွားပြီဆိုတော့ဒီအင်းကြောင့်မလို့အဲ့ပါဒီမန်အိုင်ဖက်ချမ်းမှာပေါ့နော်ဒီ subscriber ကနေဒီလေးရင်နဲ့အဆက်မပြတ်လာပြတာလေးရှိတယ်ဒီနောက်တစ်ခုဒီလက်နဲ့ကြီးချင်းနဲ့ထူပြီးတော့အယက်တာပြည်သူတွေအိမ်တိုးလေးထိခိုက်တာတွေတွေ့ရတယ်ပေါ့နော်အများကြီးရှောင်ပြေးပုံကြတာတွေရှိပါတယ်ပေါ့ခုမနေ့ကဆိုရင်ဒီလေးရင်နဲ့လာထူတော့ထိတယ်အခြေခုခုတော့ခေါ်ဖို့အတွက်တော့ပရာဟိတတွေကစင်တင်ဖြစ်နေပြီမဲ့လည်းဘူးလို့မရဘူးပေါ့နော်
တိုက်ပွဲကြောင့်လာရှုမျိုးပေါ်လူဦးရေ8000ဝန်းကျင်တွေကတဝက်လောက်လဲတောင်ကြီးမန္တလေးရန်ကုန်ဘက်တွေစီကိုထွက်ပြေးသွားကြသလိုလမ်းမှာပဲပိတ်မိနေသူတွေလည်းရှိတယ်လို့ဆိုပါရယ်လုံခြုံရေးအမိမဖော်လို့တဲ့လာရှုဒေတာခန်တယောက်ကလည်းဇွန်လ9ရက်နေ့ညမှာစစ်ကောင်စီတပ်ကလေရင်နဲ့တညလုံးလာပစ်ခဲ့သလိုဒီနေ့နေ့လယ်မှာလည်းတိုက်ပွဲဖြစ်နေတယ်လို့ RFA ကပြောပါရယ်
ကျန်ဆိုင်တာနဲ့ပုံကျဲတယ်ပြရတာမျိုးသက်တဲ့ပုံကျဲတဲ့အရာတူရှိတယ်။အဲဒီမလေးအဖြစ်တော့တဲ့မနာယူလို့ဖြစ်တယ်။အဲ့လိုမျိုးပုံကျဲတာအဲဆက်တဲ့နဲ့ကတမတေးကနာကမပြန်ကြရတယ်။ဒါနဲ့ကလလို့ရှေ့အဲ့လိုငါရခင်းတဲ့မှာအဲစစ်ပေါ်ကျန်ဖြစ်နေတယ်ပြီးတော့လာရှုမျိုးအဲ့နောင်မျိုးရမှာလည်းအဲတက်တက်ဖြစ်နေလို့တူကြတယ်
ဇွန်လ25ရက်နေ့ကစပြီး2029စစ်စင်ရီဒုတိယပိုင်းအဖြစ်ရှမ်းမြောင်နဲ့မန္တလေးတိုင်းကမြို့လေးမြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို TNLA MNDA နဲ့မန္တလေးကာကွယ်ရေးအဖွဲ့တွေတိုက်ခိုက်နေတာပါဒီစစ်စင်ရီတွေအတွင်းမြို့တစ်ခုလုံးကိုအပြည့်အဝထိန်းချုပ်နိုင်တာမရှိသေးပေမဲ့မိုးကုတ်နောင်ချုံမြို့နယ်တွေကနေမြေအများစုကိုတော်လှန်ရေးတပ်ဖွဲ့တွေထိန်းချုပ်ထားနိုင်တယ်လို့ဒေသခံတွေကပြောပါတယ်ရှင်
စစ်ကောင်စီဒုတိယဥက္ကဋ္ဌဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်ရာတရုတ်နိုင်ငံရှန်တုံးပြည်နယ်ချင်းတောင်မြို့မှာဒီနေ့ဇူလိုင်လ10ရက်နေ့စတင်ကျင်းပနေတဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ရဲ့ဖွေရန်ကိုတက်ရောက်နေပါတယ်ဒီခီးစဉ်တွင်နှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်ကိုထည့်သွင်းဆွေးနွေးမှုတွေရှိကြောင်းစစ်ကောင်စီကထုတ်ပြန်ပါတယ်ဒီအကြောင်း RFA သတင်းထောက်မရင်မျိုးသူတင်ပြထားပါတယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းမှာတကြော့ပြန်2029စစ်စင်ရေးပြင်းထန်နေချိန်မှာပဲစစ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်းဟာဇူလိုင်လ6ရက်နေ့ကတရုတ်နိုင်ငံကိုပထမဆုံးခီးစဉ်အဖြစ်ရောက်ရှိနေပါတယ်။တရုတ်နိုင်ငံရှန်တုံးပြည်နယ်ရှင်းတောင်မြို့မှာဒီကနေ့ဇူလိုင်လ8ရက်နေ့ကနေဇူလိုင်လ9ရက်နေ့အထိကျင်းပနေတဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ရဲ့ဖိုရမ်ကိုတက်ရောက်ဖို့အတွက်ရောက်ရှိနေတာပါ။မနေ့ကတော့တရုတ်ပြည်သူနိုင်ငံရေးအတိုင်ပင်ခံကွန်ဖရင့်ရဲ့အမျိုးသားကော်မတီဒုတိယဥက္ကဋ္ဌမစ်ချန်ရွဲ့ရွဲ့အဖွဲ့နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့စီမံကိန်းလုပ်ငန်းတွေအတွက်လုံခြုံရေးအပြည့်အဝရရှိရေးနှစ်နိုင်ငံကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုတိုးမြင့်ရေးနဲ့အထွေထွေရွေးကောက်ပွဲကျင်းပနိုင်ရေးအခြေအနေတွေကိုထည့်သွင်းဆွေးနွေးခဲ့တယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့ဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါရယ်စစ်ကောင်စီဒုတိယဥက္ကဋ္ဌရဲ့ခီးစဉ်နဲ့ပတ်သက်လို့တရုတ်နိုင်ငံကမြန်မာနိုင်ငံမှာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာအောင်ကြိုးစားနေတာလို့တရုတ်နိုင်ငံအခြေဆိုင်နိုင်ငံရေးလှိလာသူဒေါက်တာလှကျော်စောကသုံးသပ်ပါတယ
်။တရုတ်ကဒီမြောက်ပိုင်းအဖွဲ့နဲ့အပြစ်ခံရစေရေးပြီးတဲ့နောက်နိုင်ငံရေးဆွေးနွေးပွဲတွေဖြစ်အောင်ကြိုးစားနေတာပါတယ်လေ။အဲ့ဒါကြောင့်စစ်ကောင်စီနဲ့တော်တော်ကိုခဏခဏဆက်ဆံနေတာဖြစ်မှာပေါ့။အဲ့ဒါပါပဲ။အဲ့သူ့မဟာဗျူဟာအောက်ကနေလုပ်နေတဲ့ကိစ္စတွေပါ။ဒါကတော့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်အောင်တွန်းအားပေးနေတာပဲ
။ရှမ်းပြည်နယ်မြောက်ပိုင်းဒေသနဲ့မန္တလေးတိုင်းအတွင်းမှာပြီးခဲ့တဲ့ဇွန်လ25ရက်နေ့ကစလို့စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တို့အကြားတကြော့ပြန်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတာပါ။ ဒီတိုက်ပွဲတွေစတင်ဖြစ်ပွားချိန်ကလေးကတိုက်ပွဲတွေရပ်ဖို့တရုတ်ဘက်ကဖိအားပေးတာတွေရှိနေတယ်လို့ဒီစစ်စင်ရေးမှာပါဝင်နေတဲ့တန်အမျိုးသားလူမျိုးရေးတက်မတော် TNL ပြောခွင့်ရသူလွေးရည်ဦးကဇူလိုင်လ3ရက်နေ့မှာ RFA ကိုပြောပါတယ်
လက်ရှိကလည်းဒီဒီမတို့ခေါ်ဆောင်နေတဲ့ဒီဒီမြန်နေကောပိုင်းနေမှာလည်းတရုတ်ဘက်ကနေဒီမတို့ဒီဘူကိုအဆက်ကနေဒီတာမျိုးလည်းရှိတယ်ဖြားပေးနေတာမျိုးလည်းရှိတော့ဘောနော်ခုဆိုဆက်ဒီဘူကိုဖြားပေးနေကြတယ်ဒီမတို့တိုက်ပွဲခေါ်ဆောင်နေတာဖြစ်တယ်
အခုစစ်ကောင်စီဒုတိယဥက္ကဋ္ဌရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့တော့လေလာသုံးသပ်နေစေဖြစ်တာကြောင့်တစုံတရာမှတ်ချက်မပေးလို့သေးတဲ့အကြောင်း TNL ကပြောပါဗျ။လုံးချုပ်ရေးအရာမြင်မဖော်လို့တဲ့နိုင်ငံရေးလေလာသူစစ်တပ်အရာရှိဟောင်းတယောက်ကတော့
ဆန်နောင်းပြည်နယ်ကတာဝန်ရှိသူတွေနဲ့ပဲတွေ့တဲ့အခါကျတော့ Police Bureau လို့ဘာလို့လဲဘိုးလုံးမှုဆောင်လို့ဘာလို့လဲနိုင်ငံရေးဥဆောင်ဘောအဖွဲ့ပေါ် Police Bureau နဲ့တွေ့တယ်ဆိုရင်တော့ကျွန်တော်တို့တမျိုးတမျိုးကျွန်တော်ကဒီဟာလာ positive စဉ်းစားလို့ရတယ်အခုကျတော့ကျွန်တော်တို့အဲ့လိုမျိုးစဉ်းစားလို့မရဘူးဒါကြောင့်မလို့ဒါကဘာမှမဟုတ်ဘူးဖိတ်တယ်အဲဘုဇုံမူမေအောင်လည်းမသွားနိုင်ဘူးဒါကြောင့်မလို့ဒုရဘုဇုံလွတ်တယ်ဆိုတော့အဆင်လောက်ပဲကျွန်တော်ထင်တယ်ဘာမှထူးခြားတဲ့တောင်းလဲမှုကျွန်တော်မဖြစ်နိုင်ဘူ
းပြီးခဲ့တဲ့ဇွန်လကုန်မှာလည်းတမရဟောင်းဦးသိန်းစိန်ဟာတရုတ်အစိုးရဖိတ်ကြားမှုနဲ့ငြင်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူငါးချက်ထုတ်ပြန်ခြင်း290ပြည့်အထိမ့်မှတ်အခမ်းအနားကိုတက်ရောက်ခဲ့ပါတယ်2023ခုနှစ်အောက်တိုဘာလ28ရက်နေ့ကစတင်ခဲ့တဲ့1029စစ်စင်ရေးဟာတရုတ်ရဲ့ဂျာဝင်စစ်ဆက်မှုနဲ့2024ခုနှစ်ဇန်နဝါရီလ17ရက်နေ့မှာဟိုင်ကင်သဘောတူညီချက်နဲ့တိုက်ပွဲတွေရပ်တန့်ခဲ့ပါတယ်။အဲဒီနောက်မှာတော့ပြီးခဲ့တဲ့ဇွန်လ25ရက်နေ့ကစလို့ဟိုင်ကင်သဘောတူညီချက်ပြည့်ပြည့်ပြီးတော့တကြော့ပြန်တိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်ရှင
်။ RFA ကဆက်လက်ထုတ်လင်းနေပါတယ်။ထိုင်းနိုင်ငံကဟိုတယ်တစ်ခုမှာ10နှစ်ကျော်လုပ်ကိုင်ခဲ့တဲ့စုဖို့မှုအတွေ့အကြုံနဲ့ရန်ကုန်မှာဒီဒီအမေကင်ဆိုင်ဖွင့်ထားတဲ့ဆိုင်ရှင်ကြောင်းကျွန်မဆက်ပြီးတင်ပြပေးပါမယ်ရှင
်ဒါကတော့အမေသားနဲ့ပတ်သက်တဲ့စားဝယ်စုံစုံလင်းလင်းကိုထိုင်းနဲ့မြန်မာရတာပေါင်းဆက်ပြီးဖွင့်ထားတဲ့တောင်ဝင်မြို့နယ်ကြောင်မြောင်းတဲကကြာကွက်တဲ့လမ်းမကြီးဓမ္မဝိဟာရလမ်းထိပ်မှာရှိတဲ့ဒီဒီအမေကင်ဆိုင်မှာဆိုင်ရှင်ကိုမောင်မောင်လင်းကထိုင်းနိုင်ငံမှာအစားအသောက်ချက်ပြုတ်တဲ့ပညာသင်ယူပြီးဘန်ကောက်ကဟိုတယ်တစ်ခုမှာ10နှစ်ကျော်လုပ်ကိုင်ခဲ့သူပါစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူငယ်လူလတ်ပိုင်းနဲ့လူကြီးတွေပါမကြမ်းပြပနိုင်ငံတွေကိုထွက်ဖို့ရုန်းကန်နေတဲ့အချိန်မှာကိုမောင်မောင်တွေကထိုင်းကနေမြန်မာပြည်ကိုပြန်လာပြီးတပိုင်းတနိုင်ဆိုင်လေးဖွင့်ထားတာ10နှစ်ကျော်ပါပြီအမေသားနဲ့ပတ်သက်တဲ့စားသောက်ဆရာအမျိုးမီ20နီးပါးကိုကိုမောင်မောင်တွေဆိုင်မှာရနိုင်ပါတယ်
ဒါဒီစပေါ်မမောနဲ့ပေါ့ဟိုတယ်မှာကျွန်တော်စစ်သုံးလအမေသားစပီရှယ်လေးကိုလောက်ခဲ့ဖူးပါတယ်အဲ့ဒီကအရသာလေးကိုကိုမြန်မာနိုင်ငံကလူတွေကိုစားစီရှင်တဲ့ဆန္ဒမျိုးတွေလေးရှိတယ
်ဘန်ကောက်မှာ26နှစ်ကြာနေထိုင်ခဲ့တဲ့ကိုမမောင်လေးဟာဟိုတယ်တစ်ခုမှာစပေါ်မှုအဖြစ်လုပ်ကင်ခဲ့တယ်လို့အမေသားတည်တန့်ရောင်းချတဲ့ဆိုင်မှာလုပ်ခဲ့တဲ့အတွေ့အကြုံတွေနဲ့ထိုင်းရိုးရာအစားအသောက်ကိုမြန်မာတွေကတွင်းနဲ့လိုက်ဖက်အောင်ပေါင်းဆက်ဖွင့်လှစ်ထားတာပါဒီဒီဆိုတဲ့အမည်ဟာမြန်မာနာမည်မဟုတ်ဘဲထိုင်းလိုကောင်းတယ်လို့အဓိပ္ပာယ်ရပါတယ်။ဆိုင်နာမည်အတိုင်းမဲ့စားကောင်းလို့တန်းစီစောင့်ဆိုင်ပြီးဝယ်ရတဲ့နေတွေရှိတယ်လို့တခါတလေရောင်းကုန်သွားလို့မစားလိုက်ရတဲ့နေတွေလည်းရှိတယ်လို့ပုံမှန်စားတော့သူမဆွေကြီးကပြောပါတယ်
။ဆိုင်ရရတာလေအရင်လည်းကောင်းတယ်ပြီးတော့အပြင်မှာဆိုလို့ကိုယ်ရဲ့မဲသားဆေးတွေက18,000 2,000လောက်ဖြစ်နေပြီကိုယ်ရဲ့ပြီးတော့လည်းဒီဆိုင်မှာဈေးကတအားချိုတယ် 3,000 6,000 တွင်မှာကိုတက်တာထားလို့လည်းရတယ်ဆင်လည်းပြေတယ်ရတာအရင်ကောင်းတယ်
ဒီဒီအမေကင်ဆိုင်ဟာတရက်ကိုအမေသား26ပြည်သားရောင်းကုန်ပါတယ်။အမေသားတစ်မျိုးတည်းကိုပဲအရသာ19မျိုးလောက်ရအောင်ရောင်းချနေတာဖြစ်တယ်လို့ကိုမမောင်လွင်ရဲ့ဇနီးမနှမ်းမေကပြောပါတယ်
။ဒီခိုင်တုတ်တွေလည်းရှိတယ်။အဲဟိုစပြုတ်ဆိုရင်လည်းညီမတို့ကချင်ငံဆက်ဆိုလည်းချင်ငံဆက်ပေါ့အချို့ဆိုရင်လည်းအချို့အမေသားနဲ့ပတ်သက်ပြီးတော့ဒီအမျိုး19မျိုးလောက်ထိညီမတို့စီမှာအဲရောင်းချပေးပါတယ
်။အသားခင်လေးတခုလောက်တော့ပေးရမှာ serious တာ။စားကြည့်လား။
ထိုင်းနိုင်ငံကစားသုံးသူတွေရတဲ့အရသာအစားအသောက်ပုံစံအတိုင်းရောင်းချနေပေမဲ့ဈေးနှုန်းကတော့ထိုင်းမှာထက်တက်တာတဲ့ဈေးနဲ့ရောင်းချနေတယ်လို့ကိုမောင်မောင်လင်းကပြောပါတယ်ရှင
် RFA ရဲ့စီစဉ်တွေကိုဒီမှာပဲညနာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေရှင်